ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တွင်းကဆစ်ဘေးရှောင်ဒုက္ခတွေ6000ကျော်ဟာအောက်တိုဘာလကစပြီးတော့စာနယ်ဇင်းကရီပြက်လက်နေကြသလိုမြန်မာဘက်ကမှတင်းငင်အေးချမ်းမှုမရှိသေးတဲ့အတွက်နေရပြန်ဖို့လည်းအခက်အခဲရှိနေတဲ့အတွက်ဒီအတွက်အကူအညီပေးဖို့ကိုထိုင်းလူ့အခွင့်အရေးဖွဲ့တွေကနှိုးဆော်လိုက်ပါတယ်ပြည်စုံကတော့ထိုင်းချေဆိုင်ဖြူရီမြန်မာပိုင်းတင်းတောက်မိမာကတင်းပေးဖို့ထားပါတယ်ရှ ခသည်6000ကျော်အတွက်အခြေခံစားနပ်ရိက္ခာပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကထောက်ပံ့မှုတွေရန်နာသွားတာကြောင့်နေရမပြောင်းနိုင်သေးတဲ့ရှမ်းတိုင်းရင်းသားတွေကိုအကူအညီပေးဖို့အတွက်ထိုင်းလူခွင့်ရေးအဖွဲ့တွေကစော်လိုက်ပါတယ်။ထိုင်းလူခွင့်ရေးရှေ့နေကြီးဖြစ်တဲ့မစ္စတာဆူလာဖုံကောင်းချက်ထွက်ကတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။သူပြောသွားတာကတော့မြန်မာနိုင်ငံထဲမှာစစ်မှန်တဲ့ငင်းကြင်းရေးမရရှိသေးတဲ့အတွက်အခုချိန်ထိတိုင်းရင်းသားနယ်မြေတွေမှာပြစ်ခတ်မှုတွေနဲ့တိုက်ပွဲတွေရှိနေတယ်လို့လို့ဆိုပါတယ်။တိုင်းရင်းသားတွေစစ်မှန်တဲ့ငင်းကြင်းရေးရမှနေရပြန်ဖို့အတွက်ဖြစ်နိုင်မယ်။အဲ့ဒီလိုရဖို့အတွက်အားလုံးကကြိုးစားပေးရမယ်ဆိုပြီးပြောဆိုသွားပါတယ်။ပြီးတော့ထိုင်းမြန်မာနယ်စပ်ကရှမ်းဒုက္ခသည်6185ဦးနဲ့ပတ်သက်လို့ထိုင်းလူမှုအဖွဲ့အစည်းတွေကကူညီပေးဖို့အတွက်လူခွင့်ရေးရှိနေကြီးကပြောဆိုသွားတာပါ။ဒုက္ခသည်တွေနဲ့နေရဆုံးခွာနေကြတဲ့ပြည်သူတွေဟာအစိုးရစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတာတွေ၊ကျေးလက်နေပြည်သူတွေကိုအာဓမရွှေ့ပြောင်းစေခိုင်းတာတွေ၊ကျေးရွာတွေမီးရှို့ခံရတာတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ပြည်တွင်းတွေဒုက္ခသည်များဖြစ်တယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကဆိုပါတယ်။1996ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်အတွင်းကရှမ်းကျေးရွာပေါင်း1400ကျော်ကပြည်သူလူထု3သိန်းလောက်နေရဆုံးခွာခဲ့ရတယ်လို့လဲရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိမှာလဲတည်ငြိမ်အေးချမ်းမှုတွေမရှိသေးတဲ့အတွက်သူတို့နေရတီမှာပြန်နေဖို့အတွက်မဖြစ်နိုင်ဘူးလို့လဲဒုက္ခသည်ကော်မတီကဦးဆောင်သူတူဦးဖြစ်တဲ့ဦးဆိုင်လင်းကလည်းပြောဆိုထားပါတယ်ရှင်။